ထိုင်းနိုင်ငံတခရိုင်မဲဆောက်အနီးဖုတ်ဖမြို့နယ်ဝေါ်လေကျွေးရွာမှာနေထိုင်တဲ့မြန်မာကလေးတွေပါဝင်တဲ့ကလေးတွေဟာမြန်မာပြည်ပဲမှုသွားရှာရင်းနဲ့လက်နက်ကင်အဖွဲ့တွေထောင်ထားတဲ့မိုင်းနင်းမီလို့တဦးတေဆုံးပြီးတဦးဒဏ်ရာပြင်းထန်စွာရရကြောင့်ဖုတ်ဖမြို့နယ်ဆေးရုံမှာအရေးပေါ်ကုသမှုခံယူနေရပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံတက္ကရိုင်ဖုတ်ဖမြို့နယ်မှာရှိတဲ့ဝေါ်လေကျွေးရွာဆိုတာကတော့ထိုင်းနဲ့မြန်မာနယ်စပ်မှာနှစ်ဖက်လုံးမှာရှိနေတဲ့ကျွေးရွာပါ။မြန်မာဘက်ကတော့ကရင်ပြည်နယ်ဝလီဒေသဖြစ်ပြီးဒီလုံးကတော့ DKDA ကရင်လက်နက်ကိုင်အဖွဲ့တွေစုမိုးထားတဲ့နေရာလေးဖြစ်ပါတယ်။အခုခါမှာတော့အဲ့ဒီနေရာကို DKDA တပ်တွေအပြင်မြန်မာတပ်တွေရဲ့လက်အောက်ခံနေကြောက်တပ်တွေကရင်လက်နက်ကိုင်တွေတွာလာလှုပ်ရှားနေတဲ့နေရာလေးဖြစ်ပါတယ်။မီလာ19ရက်နေ့ကတော့ထိုင်းဘက်ကမှနေတဲ့ကလေးတစုဟာမြန်မာဘက်ကိုတွာပြီးမှုရှာဖွေရာကနေမိုင်းနှင်းခဲ့ပြီးတေဆုံးတံရရတာတွေဖြစ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတဦးကပြောပြပါတယ
်။မိုင်းပုံသမီးမီနဲ့ထိုင်းကလေးရဲ့တေတော့ဘောနော်အသက်ရှင်နေမဆလေးမှာဆောင်းဆောင်းလေးကျဲတယ်ပေါ့နော်အဲဒါကြောင့်များတော့အကျိုးအ ICU ဆမ်းမှာရှိနေကြတယ်ပေါ့ဟိုသူတို့ကအဲ့ဒီဖုတ်ခါတက်ကမှာသူတို့ကူတော်ပြီးတော့သူတို့ကလည်းမို့တကောက်ဖို့ပေါ့ဖုတ်တက်ကန်ကူတော်တော့အဲမမပမာပြီးဖုတ်တက်ကန်ကူတော်တော့ပေါ့နော်မို့တကောက်ဖို့ပေါ့မိုက်ပုံတမီမီလေးကလေးထိုင်းကလေးကဖြစ်ရှင်စီတော်တာပမာကလေးတော့စေရုံမှလည်းပြန်တက်တယ်
ဒေသတွင်စစ်ပွဲတွေရှိနေတဲ့အတွက်လက်နက်ကင်တပ်တွေကလုံခြုံရေးအတွက်ချထားတဲ့ထောင်ထားတဲ့နေမိုင်းတွေဟာအဲ့ဒီဒေသမှာထောင်ထဲချီရှိနေပြီးလမ်းမဝင်ရောက်သူတွေနဲ့တိရစ္ဆာန်တွေအတွက်ထိခိုက်မှုတွေကအများလို့လို့ရှိနေတတ်တာပါအချိန်လေးကြာလာတဲ့အခါမှာတော့မိုင်းတွေထောင်ထားတဲ့လက်နက်ကင်အဖွဲ့တွေတောင်မှကိုထောင်ထားတဲ့နေရာမြေပုံအသေးစိတ်ကိုတိဖို့အတွက်ခက်ခဲလာကြသလိုကိုထောင်ထားတဲ့မိုင်းကွင်းကိုပြန်နှင်းမိတဲ့ဖြစ်တွေလည်းရှိခဲ့ပါတယ်အဲ့ဒီဒေတာဟာဖဖရမြို့နယ်နဲ့မြန်မာချင်းဆိုင်မှာရှိပြီးနိုင်ငံခြားမှာထိတိုက်တွေ့မှုတွေမရှိအောင်ကြားခံနေရတခုလည်းဖြစ်ပါတယ်။အဲ့ဒီဒေတာမှာနေထိုင်ကြတဲ့လူတွေအများစုဟာတောင်ပေါ်ကရင်လူမျိုးတွေဖြစ်ကြပြီးရေဆက်တလျှောက်မှာဟင်းသီးဟင်းရွက်ရှာဖွေတာဆန်ဆိုင်ကျူတာတွေနဲ့အသက်မွေးနေကြသူများဖြစ်ပါတယ်။သူတို့တွေကတချို့ကတော့ထိုင်းနိုင်ငံသားတွေရရှိထားသူများဖြစ်ကြပါတယ်။ဒီဖြစ်ရပြီးမှတော့တိုးတဲ့တွေကိုတွာလာခြင်းမလုပ်ဖို့အခုလိုမျိုးမိုင်းတွေထပ်ပြီးတော့နင်းမိမှာကိုစိုးတဲ့အတွက်ထိုင်းရလာပိုင်းတွေကတတိပေးမှုတွေထုတ်ပြန်ခဲ့ပါတယ်ရှင်။